2015ခုနှစ်ဟာမြန်မာနိုင်ငံမှာအင်မတန်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာဆက်အာဏာရှင်စနစ်အောက်ကျောက်နေခဲ့ပြီးတဲ့နောက်ပါတီစုံအထွေထွေရွေးကောက်ပွဲကြီးတရားကျင်းပနိုင်ခဲ့တာဟာဒီနှစ်ရဲ့ထူးခြားချက်တရားဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ရဲ့ဖြစ်တဲ့တိုင်းရင်းသားပြဿနာနဲ့ဒီမိုကရေစီဖြစ်ထ တွေ့လာရပါတယ်။တိုင်းရင်းသားတွေအဓိကလူကြီးနေတဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိစ္စကိုအစိုးရဘက်ကလက်ခံဖို့တွန်းဆုံနေပါတယ်။ဖက်ဒရယ်မူကတော့ရေပူရအဖြစ်လက်ခံတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးပြီးတော့ရလာတဲ့သဘောတူညီချက်နဲ့အညီအကောင့်ထဲဖော်သွားမယ်လို့ဆိုနေပါတယ်။တိုင်းရင်းသားတွေကတော့အာဏာပိုင်တွေအနေနဲ့သူတို့လူချင်းတဲ့ပုံစံကိုလက်ခံမဲ့ပုံမပေါ်ဘူးလို့တွက်နေကြပါတယ်။တိုင်းသားကောင်းဆောင်တို့ဖြစ်တဲ့နိုင်ငံသားကတော့အခုလိုသုံးသပ်ပြောဆိုပါရယ်
။သူရနဲ့တိုင်းသားလက်နဲ့ကြိုက်ဆက်ကြည့်လို့ရမှာ။ဖြစ်ပွားနေတဲ့လက်နဲ့ကြိုက်ပြစ်သက်တာနိုင်ငံရေးပြဿနာပေါ်မှာဒီခဏဖြစ်နေ။ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းဖြင့်ပြည့်စုံဆွေးနွေးဖြေရှင်းရန်လက်နဲ့ကြိုက်ပြစ်သက်ခါကိုဥစွာရက်သေးဖို့လိုပါလေ။စိုက်ပွဲတွေဆက်ဖြစ်နေရင်
မြန်မာနိုင်ငံရေးပြဿနာတည်လဲရေးအတွက်အဓိကကြားတဲ့ခေါင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးပွဲကိုလည်း2010ခုနှစ်ဥပိုင်းမှာကျင်းပခဲ့ပါတယ်။ဒါပေမဲ့သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ဟိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပြည်သူ့လွှတ်တော်ဥက္ကဋ္ဌစူရာဦးစွေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့လွှတ်တော်တွင်တိုင်းရင်းသားပါတီတွေကိုကိုယ်စားပြုတဲ့ဒေါက်တာအင်းမောင်တို့ရဲ့ဆွေးနွေးပွဲကဘာအဖြစ်မှပေါ်ထွက်မလာခဲ့ပါဘူး။ဒီဆွေးနွေးပွဲအတွင်းလူတွေအများဆုံးစိတ်ဝင်စားခဲ့ကြတာကတော့ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်ဟန်တို့ရဲ့အပြုအမူဆက်ဆံရေးပဲဖြစ်ပါတယ်။တွေ့ဆုံပေမဲ့ဘာမှအနစ်စရာမရှိဘူးဆိုတဲ့ကြောင့်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြန်ပြောခဲ့ပါတယ်။2015နှစ်ဥပိုင်းမှာမြန်မာနိုင်ငံရဲ့ပြဿနာတွေအတွက်အဖြစ်မထွက်ပဲရှိနေစေဖြစ်တဲ့အပြင်အနှုတ်လက္ခဏာပြတဲ့ဖြစ်ရပ်တွေတောင်ဖြစ်ပေါ်လာခဲ့ပါတယ်။တိုင်းရင်းသားတွေအတွက်ပြည်ပမှာသမကပြည်ပဆက်ဆံရေးကိုပါထိခိုက်စေတဲ့ပြဿနာတရက်ကတော့ကိုယ်ကံပြဿနာပဲဖြစ်ပါတယ်။ဒီကိစ္စအစိုးရနဲ့အပြည့်အယူမတည့်တော့လို့မောင်းထုတ်ခံနေခဲ့ရတဲ့ဖုံကြားရှင်ရဲ့တပ်ဖွဲ့တွေဟာဖေဖော်ဝါရီလ15ရက်နေ့ညမှာမော်တော်ယာဉ်အများအပြားကိုအုံပြုပြီးလောက်ကင်မျိုးအတွင်းဝင်ရောက်လာကြပါတယ်။အနိုင်ဖန်တိုက်ခိုက်ခဲ့တဲ့အတွက်အစိုးရတပ်ကအရာရှိစစ်သည်အများအပြားကြာဆုံးခဲ့ရပါတယ်။ဒီတိုက်ပွဲမှာအငိုက်မိတော့တဲ့အတွက်မြန်မာစစ်တပ်အဖို့ဂုံတိတ်ကအထူးကြာဆင်းခဲ့ရတဲ့အပြင်တရုတ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ဒုက္ခသည်ပြဿနာတရုတ်ဘက်ကိုကြီးစံကြောက်ပောက်ကွဲပြီးလူတွေသေဆုံးခဲ့ရတဲ့ပြဿနာတွေကြောင့်မြန်မာတရုတ်ဆက်ဆံရေးကိုလည်းတည်ရခဲ့ရပါတယ်။ဒီဖြစ်ရက်ဆက်ဆက်ပြီးမြန်မာတရုတ်နိုင်ငံဆက်ဆံရေးအလားအလာကိုအမျိုးမျိုးသုံးသပ်ပြောဆိုနေကြချိန်မှာရုတ်တရက်ပေါ်ထွက်လာခဲ့တဲ့သတင်းတရက်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တရုတ်ပြည်ကိုသွားရောက်တဲ့ကိစ္စပဲဖြစ်ပါတယ်။နိုင်ငံတော်အကြီးအကဲဧည့်သည်တော်များကလက်ခံကျူဆိုတဲ့အဆောင်အယောင်အစဉ်တန်းမျိုးနဲ့အတိုက်ခံခေါင်းဆောင်လူတောင်အတိုင်းတိုင်းသတ်မှတ်နိုင်တဲ့ဖြစ်တော်အမတ်တူဖြစ်သူဒေါအောင်ဆန်းစုကြည်ကိုတရုတ်သမ္မတကဖိတ်ကြားကြိုဆိုခဲ့တဲ့ဒီဖြစ်ရပ်ဟာဒေါအောင်ဆန်းစုကြည်ရဲ့အနာဂတ်အလားအလာကိုရှင်ပြင်းနမိတ်ကြားလိုက်လို့ပါပဲ။မကြခင်သူမအနာရလာတဲ့အခါနှစ်နိုင်ငံဆက်ဆံရေးပြည်လဲစေဖို့တရုတ်တို့ဘက်ကကြိုတင်အချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူကတညိတညွထဲဆိုခဲ့ကြပါတယ်။2015အစောပိုင်းအနှုတ်လက္ခဏာဖြစ်ရပ်နောက်တစ်ခုကတော့ပညာရေးစနစ်ပြုပြင်ဖို့ဉာဏ်ဉာဏ်သောဆန္ဒပြတောင်းဆိုတဲ့အကြောင်းသားတွေကိုအကြမ်းဖက်မှီနင်းခဲ့တဲ့ကိစ္စပဲဖြစ်ပါတယ်။ဖေဖော်ဝါရီလမှာစတင်နေတဲ့ဒီကျောင်းသားလှူရှာမှုကတနင်္ဂနွေလုံးကိုပြန့်နှံ့သွားခဲ့ပါတယ
်။ကျွန်တော်တို့ကျောင်းသူကျောင်းသားတွေစံပတ်ဖြိုခွဲမလိုလားဘူး။ဒါပေမဲ့ကျွန်တော်စိုးရင်ညာတော့မဟုတ်ဘူး။မလိုလားတာ။ဘာလို့လဲဆိုတော့ကျွန်တော်တို့စံပတ်ဖြိုခွဲလို့ရှိရင်ကျွန်တော်တို့တောင်းဆိုနေတဲ့ဒီမိုကရေစီပညာရေးကိုသာရောအစိုးရဘက်ကမျက်ကွယ်ပြုလိုက်တာဖြစ်တယ်
။ဟောခေါ်ဆောင်တဲ့နှစ်ခုနှစ်ကနေဒီနေ့ဒီစစ်အာဏာရှင်ရာပုံစံအမျိုးမျိုးနဲ့ကျွန်တော်တို့စိုင်းပြီးဒုက္ခပြီးခဲ့တယ်။ဒီနေ့ဒီလေတတော်ရဲမောဖက်ပြီးပုံထဲမှာပါအာနာကိုအပြင်းအရမသွတ်သွင်းပြီးတော့တိုင်းယူအာနာတိုင်းလာတာအားလုံးပြင်းနေပါပဲ
ဒီဆန္ဒပြတဲ့အကြောင်းသားတွေမလအတွင်ရငူကိုချစ်တက်လာတဲ့အခါလုံလုံရေးတော့ဖွဲ့ဝင်တွေကအကျန်းဖက်ရိုက်နှက်ဖန်စီကြရတာဖြစ်ပါတယ်အကြောင်းသားတွေရဲ့မှန်ကန်တဲ့တောင်းဆိုချက်တွေကိုအာနာပိုင်းတွေလက်မခံနိုင်တာသူတို့တွေအတိတ်ကကျူးလွန်ခဲ့တဲ့အကြောင်းသားဆက်ဖြတ်မှုတွေရဲ့တဆေချောက်လှန့်ခြင်းခံရလို့ပဲဖြစ်တယ်လို့ကျောင်းသားကောင်းဆောင်ဟောင်းတချို့ကမှတ်ချက်ပြီးပြောဆိုပြကြပါ
ကျောင်းသားနဲ့ပြည်တယ်ဘုရားဆွဲကွာနဲ့ကျွန်တော်တို့ကျောင်းသားဆိုတာကျွန်တော်တို့ကျောင်းသားဘုရားမှာ10နှစ်ကျော်တမကလူလာတာပဲကျွန်တော်တို့ကညာလူလူဆက်ဆံတာမဟုတ်ပါဘူးကျွန်တော်ကျောင်းသားတွေကဂျန်ဝင်းစီတောင်းကိုလိုချင်တယ်လွတ်လပ်မှုကိုလိုချင်တယ် အဲ့တော့ကိုကျွန်တော်တို့လည်းနားလည်မှုယူရင်ရပါတယ်ဗျာဘုရားတစ်ဆင်းချောက်နေတာဗျာခမကြောင်းကတွေနောက်ကြည့်တက်ခဲ့တော့အခုအဲ့ဒီအိစနဲ့ကြောက်နေတာဗျာသမက္ကဆိုရင်သူကတစ်ချေတော့ထင်းနေတာဗျာသမက္ကဆိုတာခေါ်သကားပါဗျာဟုတ်က
ဲ့
နားလည်ကြောက်ပါလို့
ရန်ကုန်တက္ကသိုလ်ကျောင်းသားကောင်းဆောင်ဟောင်းကွယ်လွန်သူဥဇာပန်ပြောသွားခဲ့တာဖြစ်ပါတယ်ခင်ဗျာဒါပြင်2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ကာကြီးပြည်စည်းကိုပြည်ထောင်စုလွှတ်တော်အစည်းအဝေးမှာရွေးကောက်ခံမဟုတ်တဲ့တပ်မတော်စားကိုယ်စားလှယ်တွေပယ်ချလိုက်ခြင်းဟာလဲစစ်မှန်တဲ့ဒီမိုကရေစီဖော်ဆောင်ရေးအာရုံသွားစီတဲ့ဖြစ်ရတစ်ခုပါပဲဒါပြင်တပ်မတော်ကိုယ်စားလှယ်တွေဟာတိုင်းရင်းသားတွေလူချင်းနေတဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်မလာအောင်တားဆီးထားတဲ့ပုံမှန်တွေကိုပါပြင်ဆင်ခွင့်မပေးဘဲဆက်လက်ချုပ်ကန်ထားကြရပါတယ်2015နှစ်ဦးပိုင်းမှာပဲပေါ်ထွက်လာခဲ့တဲ့သတင်းထုတ်တရားကတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကိုမစိုးရင်ဆရာတော်မဘာသာဥပဒေစုကကြမ်းတမ်းတဲ့စကားလုံးသုံးနှုန်းပြီးဝေဖန်ခဲ့တဲ့အတွက်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇိုင်ဒ်ရိုက်အယ်ဟူစိန်ကဒီကိစ္စကိုချုပ်ချာဖို့တောင်းဆိုလိုက်တဲ့သတင်းဖြစ်ပါတယ်မစ်ယန်ဟီလီစစ်တွေကိုရောက်ရှိလာတဲ့အခါမှာထောင်နဲ့ချီတဲ့ဒေသခံပြည်သူများကလည်းလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီနောက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာသမ္မတဥသိန်းစိန်နဲ့လွှတ်တော်ဥက္ကရာဦးစင်ပန်တို့ရဲ့ရှင်းပြမှုကပုံမထင်ရှားလာနေပါတယ်။ဝေဖန်သုံးသပ်ချက်တွေအမျိုးမျိုးနဲ့ခံမှန်းပြောဆိုချက်တွေလည်းပေါ်ထွက်လာခဲ့ပါတယ်။ဒီလိုသုံးသပ်ခံမှန်းနေရတဲ့အတိုင်းပါပဲ။2015ခုအောက်တိုဘာလပိုင်းတနေ့မှာတော့တကယ်ဖြစ်လာခဲ့ပါပြီ။ထိုနေ့ကညာကြီးမင်းကြီးအချင်းကြံ့ခိုင်ရေးပါတီဌာနချုပ်မှဘ ਹੁ ကော်မတီအစည်းအဝေးတရားကိုအပူတပြင်းခေါ်ယူပြီးသူရဥစင်ပန်ကိုပါတီဥက္ကရာရာထူးကအင်အားသုံးချုပ်ချခဲ့ပါတယ်။ပါတီဌာနချုပ်အဆောင်တွေမှာစစ်နေသူတွေတဆောင်နဲ့တဆောင်မကူရလို့ထိန်းချုပ်ထားပြီးလက်နက်ကိုင်ရဲတွေရဲ့စောင့်ကြည့်မှုအောက်မှာဥရှင်မန်းကိုယာထုကစွန့်စီခဲ့ပါတယ်။အဲဒီနောက်နေအခြေချုပ်သဘောမျိုးခိတ္တချထားခဲ့ပါတယ်။ဒီမိုကရေစီဖော်ဆောင်ပြနေပါတယ်ဆိုတဲ့အနာရပါတီရဲ့ဒီမိုကရေစီကိမဲ့ပြီးအနာရှင်ဆန်တော့ဒီလောက်ရဟာမြန်မာပြည်သူတွေသမကကဘာကပါလက်ညှိုးထိုးစရာဖြစ်လာခဲ့သလိုနောက်တက်လာတဲ့လူကြိုင်တဲ့ခေါင်းဆောင်တချို့နဲ့အတူကြံ့ခိုင်ဖွံ့ဖြိုးရေးပါတီကလည်းလွန်စွာသိက္ခာကျဆင်းခဲ့ရပါတယ်။အဲဒီကလာဝန်းကျင်မှာပဲလူတွေစိတ်ဝင်စားခဲ့ကြတဲ့ကြံ့ခိုင်ရေးပါတီရဲ့တခြားဖြစ်ရပ်တစ်ခုကတော့သူတို့ပါတီမှာအစဉ်အဝါကြီးမားလာတဲ့ဗဟုအကြံပေးပုဂ္ဂိုလ်ဦးအောင်တောင်ကွယ်လွန်သွားတဲ့တရင်ပဲဖြစ်ပါတယ်။အဲဒီနောက်မှာတော့လူတိုင်းမျောလင့်ဆောင်စားနေကြတဲ့အထွေထွေရွေးကောက်ပွဲကျင်းပမဲ့နေ့ရက်ကိုအတိအကျသိလာခဲ့ရပါပြီ။မစ်ဆွေစီယုံခွင့်တလားသာပေးထားတဲ့ဒီရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစတင်လှုပ်ရှားလာကြပါတယ်။နေရာကန့်သက်ချက်လူထုပရိသတ်အရေးအတွက်ကန့်သက်ချက်စတဲ့ကန့်သက်ချက်တွေကြောင့်မကျင့်သက်သန်တွေကြီးတွားသန်တွေလည်းကြားခဲ့ရပါတယ်။ဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့နိုင်ငံတကာအဖွဲ့တွေကိုဖိတ်ကြားပါမယ်လို့အစိုးရကကြေညာထားသည့်တိုင်အောင်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားဆိုတာလူတိုင်းသံတရားဝင်နေခဲ့ကြတာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်အေးကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရပါစေမယ်ဆိုပြီးအချိန်ကြီးအမှတ်ခံခဲ့ပါတယ
်။ကျွန်တော်ဘက်ကတော့ဟုတ်လားလွတ်လပ်တရားမျှတဲ့ရွေးကောက်ပွဲကြီးဖြစ်ကုန်ပြီပဲ။ကျွန်တော်တိုင်နေတဲ့နေမယ်။ကျဲလို့ချင်းချက်ကမင်းနဲ့ဇုံမယ်။တိုင်လာရင်ဥပဒေနဲ့ညီဆုံးကြမယ်။ဒါဥပဒေညီဆုံးကြ။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံပြီးတော့ကျင်းပတယ်ဆိုကြတဲ့တရားမျှတဖို့ဆိုတာမဖြစ်နိုင်တော့ဘူး။လွတ်လွတ်လပ်လပ်မဲ့ပေးခွင့်ရှိမယ်မရှိဘူးဆိုတဲ့အချက်တွေကိုပဲကြည်ပြီးစောင့်ကြည့်ရတော့မှာဖြစ်တယ်လို့အမေရိကန်ဘက်ကယူဆနေကြတာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မတ်ထူနာကတော့
we think that a credible parliamentary election will serve as an important step
ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတဖို့ဆိုတာဟာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အရေးကြီးတယ်ဆိုတာကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုအနေနဲ့ရွေးကောက်ပွဲအောင်မြင်ရေးအတွက်ထောက်ပံ့ကူညီသွားမယ်ဆိုတာကတိပေးပြောကြားသွားခဲ့ပါတယ်ရွေးကောက်ပွဲအကြုံမှာနိုင်ငံတကာအစဉ်တစိုက်ထောက်ပြဝေဖန်ခဲ့တဲ့ကိစ္စတရားကတော့ရခိုင်ပြည်နယ်အနောက်ခြမ်းကယာယီစစ်တေကံကပ်ပြားလို့ခေါ်တဲ့အဖြူရောင်ကတ်ကန်ဆောင်သူတွေကိုမဲပေးခွင့်နဲ့သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေကိုရွေးကောက်ခံပိုင်ခွင့်ပိတ်ပင်ထားတဲ့ကိစ္စတွေပဲဖြစ်ပါတယ်မြန်မာတန်ငန်ကြားရေးဝန်ကြီးကတော့အမေရိကန်ပြည်ထောင်စုမှာကော Green Card ကန်ဆောင်သူတွေမဲပေးခွင့်ရပါရလားလို့နယူးယောက်မြို့မှာကျင်းပတဲ့နိုင်ငံသားဆက်ဆံရေးကောင်စီဆွေးနွေးပွဲမှာပြန်လည်လေးကွန်းထုတ်ခဲ့ပါတယ
် because I don't know whether the green card holder in United States are allowed to give votes in the
ရွေးကောက်ပွဲကျင်းပရနိကလာရနဲ့အမျှမဲဆင်းမှားယွင်းမှုတွေအငင်းပွားမှုတွေပိုးပိုကြားလာရပါတယ် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကမဲဆင်းမှားယွင်းမှုတွေနဲ့ပတ်သက်လို့ကော်မရှင်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ကြပါတယ
်ရဲကြီးတော်ကအခြေအနေဖြစ်ပြီးဖတ်ပြီးပါအားလုံးသိတယ်ဒီမှာတော့ဒီလိုမျိုးလေးရတယ်ဘောပါဒီခုတည်းပဲ
တိုက်ပွဲတွေဖြစ်နေတဲ့တိုင်းသားဒေသတချို့မှာလည်းရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ညင်ညာခဲ့ပါတယ်။တကယ်တော့သမ္မတဦးသိန်းစိန်အစိုးရဟာရွေးကောက်ပွဲမတိုင်ခင်ပြည်လုံးကျွတ်အပြည့်အခရစရေးစာချုပ်တရားကိုလက်မှတ်ရေးထိုးနိုင်အောင်အပြင်းထန်ကြိုးစားနေကြတာပါ။သို့တော်လည်းပဲတိုင်းသားအင်အားစုတွေနဲ့တပ်မတော်တို့အကြားယုံကြည်မှုမတိဆောက်မှန်ကြတဲ့အတွက်အစိုးရလုံပြခြင်းနေတဲ့ပြည်လုံးကျွတ်အပြည့်ရစရေးကိစ္စဟာထင်တိုင်းမပေါက်ဖြစ်နေခဲ့ရပါတယ်။
တိုင်းသားနိုင်ငံတွေအားလုံးမပေါ်မနေနေနေကနမှုရှိနေနေတာပေါ့ဒီရှေ့ဆက်ပေါ့အစစ်အစ်ဖြစ်နေတယ်ဖွဲ့နေတယ်ဒီလိုဥစွာအခုလိုလောက်မှရုပ်ထုတ်ထုတ်ချက်ဖြစ်တယ်တော်ရင်လည်းတန်ရှိနေတဲ့အဖွဲ့ကြီးပေါ်နေရို့ကျွန်တော်အမှုဆက်လက်ကျူးကန်းဆောင်ဖြစ်တယ်တို့တော့လည်းသကားဆက်ထားပါ
နောက်ဆုံးသဘောတူညီချက်လက်မှတ်ရေးထိုးကြတဲ့အခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့စစ်ဖွဲ့ပဲပါဝင်လက်မှတ်ရေးထိုးပြီးကြံတဝက်လောက်ကလက်မှတ်မထိုးခဲ့ကြပါဘူး။အဲပိုးဆိုးတာကလက်မှတ်မထိုးဖြစ်တဲ့အဖွဲ့တချို့နဲ့အစိုးရစစ်တပ်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေခြင်းပါပဲ။ဒီလိုတိုက်ပွဲတွေကိုအကြောင်းပြပြီးရွေးကောက်ပွဲကိုများရွှေဆိုင်လေမလားလို့တချို့ကကြံဖန်ဆိုရင်နေကြတဲ့အချိန်မှာပဲချင်းပြည်နယ်စကိုင်းတိုင်းစားတဲ့ဒေသတချို့မှာရေကြီးမြေပြိုမှုတွေဖြစ်ခဲ့တဲ့အတွက်ဆိုပြီးရွေးကောက်ပွဲကိုဆွေးဆိုင်မယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆူသူကဆိုင်းမစင်ဘုံစင်ပြောကြားလိုက်ပါတယ်။အဲ့ဒီပြောကြားချက်ကိုမကြခင်မှာပြန်လဲရုပ်သိမ်းသွားခဲ့ပြီးမဲ့ဒီလူတွေပြောတာဘာမှအတူလို့မရပါလားဆိုပြီးလူလူကရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးတိမ်ထိတ်ဖြစ်ခဲ့ကြပြန်ပါတယ်။အထူးသဖြင့်ပြည်ပရောက်မဲဆန္ဒရှင်တွေမဲစင်းတွေအမှားမှအယဉ်ရင်ဖြစ်နေတာကိုထောက်ပြပြီးအစကတည်းကမယုံကြည်ဖြစ်နေရတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကြားနေမှုကိုအကြည့်ကျမေကွန်ထုတ်စရာဖြစ်ခဲ့ပါတယ်မဲဆွယ်ကြတဲ့နေရာမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြောင်းလဲခြင်းတံပီးလို့ကြေညာခဲ့ပါတယ
်ဒီရွေးကောက်ပွဲဟာကျမတို့နိုင်ငံရဲ့အပြောင်းလဲအတွက်ကြီးမားတဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်ဒီလိုအခွင့်အရေးဆိုတာသမိုင်းမှာတစ်ခါတလေမှပေါ်ရောက်တဲ့ပေါ်လာတဲ့အခွင့်အရေးပါဒီအခွင့်အရေးကိုကျမတို့မိမိရရကြင်ပြီးတော့မှန်ပါကန်ကန်သုံးဖို့ဆိုတာဟာနိုင်ငံသူနိုင်ငံသားများအားလုံးရဲ့တာဝန်ဖြစ်ပါတယ်လို့ကျမအနေနဲ့သတိပေးချင်ပါတယ
်အနာရကျန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနိုင်ငံတော်သမ္မတဦးသိန်းစိန်ကတော့ပြောင်းလဲနေပြီပဲဒါတဲ့ပြောင်းလဲခြင်းသေးတယ်ဆိုရင်တော့ဘက်ကဘက်ကွန်မြူနစ်စ်ကိုသွားဖို့ပဲကြံတော့တယ်လို့ဆိုခဲ့ပါတယ်ရွေးကောက်ပွဲနိကလာခြင်းမှာအကျံဖက်မှုအနှဲငယ်ရှိခဲ့တာကလွယ်လို့ကြည်ကျဲတဲ့အဟံအတားမျိုးတွေမရှိခဲ့ပါဘူးအဲဒီလိုနဲ့ပဲနိုဝင်ဘာ၁ရက်နေ့ကိုရောက်ရှိလာခဲ့ပါပြီ။မဲယုံကိုသွားရောက်မဲဆန္ဒပြည်သူတွေအရေအတွက်ဟာခံမှန်းထားရတဲ့ပုံမှုများပြခဲ့ပါတယ်။တနိုင်ငံလုံးမဲဆန္ဒပြည်ပိုင်ခွင့်ရှိသူ32သန်းကျော်ရှိရတဲ့ဆစ်ဆယ်ရာခိုင်နှုန်းလောက်လာရောက်မဲပြတယ်လို့သိရပါတယ်။ရွေးကောက်ပွဲနေ့ဟာလည်းအောင်းအောင်းမြင်းမြင်းငင်းငင်းကြံကြံပြီးဆုံးလွန်မြောက်သွားခဲ့ပါတယ်။ရလဒ်တွေဟာလည်းမဲယုံအလိုက်ညွန့်နယ်အလိုက်ဇက်တိုက်ဆိုသူပေါ်ထွက်လာခဲ့ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ကမဲအရေအတွက်အများအပြားနဲ့ရှေ့ကပြေးနေတဲ့အတွက်ပါတီထောက်ခံသူတွေဒီမိုကရေစီလူလားသူတွေကချင်းချင်းသေးသေးအောင်ပွဲခံနေကြပါတယ်။အဲဒါကြောင့်ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကထိန်းချင်းသိမ့်သိမ့်နေကြဖို့ပန်ကြားခဲ့ရပါတယ
်။ဒီမှာအနေနဲ့ဒီရွေးကောက်ပွဲမှာနိုင်ခဲ့တယ်လို့ယူဆရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်လောင်းနေတဲ့ပတ်သက်လို့ဘုံပြို့အချိန်တော့မရောက်သေးဘူးလို့ကျွန်မပြောချင်ပါတယ်
။ရွေးကောက်ပွဲအဆုံးနိုင်ကိုကော်မရှင်ကတရားဝင်မကြေညာသေးပေမဲ့ မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရမှုပြတ်ပြတ်သားသားဖြစ်လာတဲ့အချိန်မှာတော့ကျန်းခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်သမ္မတဦးသိန်းစင်ကသူတို့အဆုံးကိုဝန်ခံပြီးအနိုင်ရတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဂုဏ်ပြုကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ကျွန်
တော်တို့အစိုးရဖက်နေတယ်။ကြာရှိနေတယ်။အစိုးရဖက်နေတာကအဲ့မှာဒီဆန်းမှုတွေကလေးဦးတွေကလုံခြုံမှုတွေကပြတ်ထွက်ကြတာဆက်လက်ဆောင်ရွက်နေတယ်။အပြင်ဦးပြောင်းရေးကိုချောမြေတော့ဆောင်ရွက်ပါမယ်။
ဒီကြောင့်သူရွေးကောက်ပွဲကမရှင်ဥက္ကရာဥတည်အေကတော့2015ရွေးကောက်ပွဲဟာငင်းငင်းချမ်းချမ်းနဲ့ပြီးဆုံးခဲ့တဲ့အကြောင်းအခုလိုကြေညာခဲ့ပါတယ်
။2015ခုနှစ်ထွေထွေရွေးကောက်ပွဲကြီးဟာဒီငင်းအေချမ်းနဲ့ရွေးကောက်ပွဲဖြစ်တယ်။ဒီငင်းအေချမ်းဆိုတာရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့ဆောင်တွေ့ရှိရမှာဖြစ်ပါလေ
။ဒါပေမဲ့လည်း2016ကြာမှအာဏာလွှဲပြောင်းပြင်မယ်လို့ပြတ်ထန်းချက်ရှိနေတဲ့အတွက်ငင်းငင်းချမ်းချမ်းနဲ့ကြီးကြီးသားသားအာဏာလွှဲပြပါမလားဆိုတာပြည်သူလူထုကစိုးရိမ်နေကြဆဲဖြစ်ပါတယ်။ဒီချိန်မှာပဲဒေါအောင်ဆန်းစုကြည်ကနိုင်ငံတော်သမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွှတ်တော်ဥက္ကဋ္ဌသုရဦးစီမန်းတို့နဲ့တွေ့ဆုံဆွေးနွေးဖို့ကန့်လန့်ခဲ့ပါတယ်။လက်ခံကြောင်ပြန်ကြားချက်တွေရရှိပြီးတဲ့နောက်သိကြစီတွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံကြတဲ့နေရာမှာဘာတွေဆွေးနွေးခဲ့ကြလဲဆိုတာအတိအကျမသိရပေမဲ့တန်ပြီအနာဂတ်အလားအလာခေါင်းအတွက်သဘောတူညီမှုရရှိခဲ့ကြတယ်လို့သိရပါတယ်ဒီအချိန်မှာစိတ်ဝင်စားစရာအကောင်းဆုံးသတင်းတစ်ခုဟာကောလာဟလအဖြစ်စတင်ပေါ်ထွက်လာခဲ့ပါတယ်အဲ့ဒါကတော့အနာရှင်ဟောင်းဗိုလ်ချုပ်မှုကြီးအငိမ့်သာဆန်းရွှေရဲ့မြေကဒေါအောင်ဆန်းစုကြည်နဲ့တွားရောက်တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးအခိုင်အမာအတိမပြုတ်နိုင်သေးတဲ့အချိန်မှာပဲဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးဟောင်းဆန်းရွှေတို့နှစ်ဦးချင်းတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းအတိအကျပေါ်ထွက်လာခဲ့ပါတယ်ဦးသန်းရှိကဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့အနာဂတ်ထောင်ဆောင်ဖြစ်တယ်ဆိုတာအသိမှတ်ပြုကြောင်းသတင်းတွေပေါ်ထွက်လာခဲ့ပါတယ်။ဒါကြောင့်2008ဖွဲ့စည်းပုံအရာကန့်သတ်ထားတဲ့အတွက်ဒေါအောင်ဆန်းစုကြည်ဒီသမ္မတမဖြစ်နိုင်ဘူးဆိုတဲ့အချက်ကိုကျော်လွှားနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေပေါ်ထွက်လာခဲ့ကြပါတယ်။သို့တော်လည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ဘဇုကိုသမ္မတအဖြစ်ရွေးချယ်မယ်ဆိုတာပဟေလိလုပ်နေစေဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုရင်ကတော့သူ့အနေနဲ့သမ္မတဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေသမ္မတအပေါ်ကနေမယ်ဖွဲ့စည်းလာတဲ့အစိုးရကိုသူ့ကိုယ်တိုင်ကြည့်ကြက်မယ်လို့ယူတိပြပြောဆိုထားပါတယ
် I said if we are win and the NLD forms a government I will be above the president
NLD အစိုးရတက်လာပြီးတဲ့နောက်ရင်ဆိုင်ရမယ့်စင်ခေါ်မှုတွေကတော့များပြားလာပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းရင်းသားတွေလူကြီးနေတဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးစစ်ဦးနဲ့ချီပြီးခြားစားပျက်စီးယိုယွင်းချိနဲ့လာခဲ့တဲ့အုတ်ချုံရည်ရန်တရားကိုပြုပြင်ရေးစရာတွေသာမကလောလောဆယ်မှာမျက်ဝါးထင်ထင်တွေ့နေရတဲ့ကိစ္စတစ်ခုကတော့နိုင်ငံရဲ့သယံဇာတတွေပြုံးတိလာတဲ့အန္တရာယ်ပဲဖြစ်ပါတယ်။အာဏာလွှဲပြောင်းဖို့သုံးလစာကျန်တဲ့အချိန်မှာရခင်အစိုးရဟောင်းကတာဝန်ရှိသူတွေစစ်တပ်စီးပွားရေးလုပ်ငန်းနဲ့ခရိုနီလက်သဆုပ်စာတို့ကလက်ညှိုးထိုးရောင်းစားထားတဲ့ကချင်ပြည်နယ်ဖားကန့်လုံခင်းစားတဲ့ဒေသတွေမှာတောင်ဖြိုးမြေတူပြီးအေယာမရန်နရာကြီးတွေနဲ့ကြောက်စိမ့်တွေတရုတ်နိုင်ငံဇီကိုဆဲယူနေကြတာစိတ်မချမ်းမြေပွဲတွေ့မြင်နေရပါတယ်။ဒီလိုကြောက်စိမ့်အပြင်ကျွန်းပြစ်စားတဲ့တခြားသယံဇာတတွေလည်းလူတစုကောင်းကျိုးအတွက်လက်ညှိုးထိုးရောင်းစားထားတဲ့ကိစ္စတွေဘယ်လိုဟန်တာရမလဲဟန်တာလို့ရရနိုင်ပါမလားတရဝင်းအာနာဆွဲပြောင်းပေးပြီးပြီးတိုင်အောင်ပြည်သူလူထုကစိုးရိမ်နေရဥမာသာဖြစ်ပါတယ်။ထုတ်ပြောရမယ်ဆိုရင်တော့ဒီ2015ခုနှစ်အတွင်းမှာအရေးကြီးတဲ့ဖြစ်ရပ်တွေဖြစ်ပွားခဲ့တယ်ဆိုပေမဲ့အဲ့ဒီဖြစ်ရပ်တွေရဲ့ရလက်ကောင်းတွေပေါ်ထွက်လာမယ်ဆိုတဲ့အရေးကိုတော့ဆက်လက်ပြီးစောင့်စားနေရသေးတာဖြစ်ပါရဲ့ခင်ဗျာ။